င်္ဂလာပါရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်း daily တစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်မြင့်တာဒီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်။ VOE အစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့တော်ရရှင်တွေစာတွေကိုအရင်ပြောပြပေးသွားပါမယ်။အခုမှစသုံးတာပါ။တကယ်ချင်းပြောပြလို့အခုမှ VOE website ကိုစပြီးတော့ကြည့်ဖြစ်ပါတယ်။ဆိုတော့တော်ရရှင်ကတော့တော်ရရှင်ချစ်ရှားဖြစ်ပါတယ်ဒီတော်ရရှင်ကသတင်းတွေကောင်းပါတယ်များများအောင်မြင်ပါစေဆိုပြီးလဲစာတို့လေးရေးလာပါတယ်ရှင်တော်ရရှင်ကိုကြားဖြတ်ပြီးကျမတို့ VOE ကိုဆက်သွယ်လို့ရမယ်လိပ်စာတလေးကြီးညာပေးခြင်းပါတယ်ရှင် VOE American အသံမြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရေးသတင်းအမှတ်855ရန်ကုန်စာရေးကြီးဆိုရင်ရောက်ပါပြီနော်တော်ရရှင်ဒီအားလုံးစာထက်တာအဆင်ပြေလွယ်ကူမယ်လို့မျှော်လင့်မိပါတယ်ရှင်အမေရိကန်ပြည်အောင်စု Texas ပြည်နယ်ဟူဆန်မျိုးကရေးလာတဲ့တော်ရရှင်တယောက်ရဲ့အစာကိုဖော်ပြပေးခြင်းပါတယ်ဖော်ပြပေးတယ်ဆိုတာတည်းဖြေချပေးတယ်ဆိုရင်ပိုပြီးမှန်ပါလိမ့်မယ်နော်ဒီတော်ရရှင်ကဒီအမေရိကန်ပြည်အောင်စုမှာကြီးပြင်းနေထိုင်နေတဲ့သူ့ရဲ့သားဖြစ်သူကမြန်မာဘာသာစကားကိုသဘောမကျတာနဲ့ပတ်သက်ပြီး VOE ကိုလှမ်းမေးထားတာဖြစ်ပါတယ်ဒါကြောင့်မလို့ကျမကတော့ဒီမြန်မာစာနဲ့ပတ်သက်ပြီးကျွမ်းကျင်တဲ့အရင်ကကျမတို့ VOE ဌာနပိုင်းမှာလည်းအလုပ်ဝင်သွားတဲ့မမေငိမ်းစာရေးဆင်မှာလည်းဖြစ်ပါတယ်စာရေးဆင်မှာမေငိမ်းမမေငိမ်းကိုဆက်သွယ်ပြီးတော့ဒီတော်ရရှင်ရဲ့စာလေးကိုဖတ်ပြပြီးတော့မေးကြည့်ပါမယ်နော်ဟိုဒီတော်ရရှင်ကပြောထားတာကသူရဲ့သားတဲ့မြမလိုအရေးရောအဖက်ကောပြောရောတက်တယ်ပေါ့လေဒါပေမဲ့ तू ကပြောရဲပေါ့နော် तू ရဲ့အဖေကိုပေါ့ဒီမြမစကားကဘဲမအသုံးဝင်လို့လဲပေါ့နော်ဟိုမြမစကားအသုံးမဝင်လို့ तू ထင်လို့ဒီမြမစကားကိုမပြောချင်တော့မရေးချင်တော့မဖတ်ချင်တော့ပေါ့လေအဲကြောင့်မလို့ तू အဖေကစာရေးပြီးတော့မေးလာတာပါအဲ့တော့မမင်းကြီးကရောဒီဘာသာစကားရဲ့အသုံးပြုပုံနဲ့ပတ်သက်ပြီးတော့ဘယ်လိုယူဆပါလဲရှင်ဒီတော်ရရှင်ကိုဘယ်လိုဖြည့်ပေးချင်ပါလဲ
ဟုတ်ဟုတ်ကဲ့ကျမလည်းဒီမှာဟိုကျမဆိုလေကလေး၃ယောက်ရှိတာပေါ့နော်ကျမကလေးတွေကိုကျမမြန်မာစာအောင်မပြတ်တင်ခဲ့တယ်ဆိုတော့ဒီနေ့ညောင်ရောက်တဲ့အခါကျတော့လေကျမကကလေးတွေကိုမြန်မာစာဆက်ပြီးတော့တင်မယ်လို့စဉ်းစားတယ်ကျမစဉ်းစားတဲ့အဓိကအချက်ကတော့တခုလေမဖြစ်လို့လဲဆိုတော့ဒီမြန်မာစာဆိုတာမြန်မာစကားဆိုတာကကျမတို့ကမြန်မာလူမျိုးဖြစ်တဲ့အတွက်ကိုယ့်ဘာသာစကားကိုကိုယ်တန်ဖိုးထားခြင်းလို့ရောကိုယ့်ဘာသာစကားမပြောက်ပြက်စေခြင်းလို့ရောနောက်တစ်ခုကကြတော့ဘာသာစကားဆိုတာကိုယ့်ဘာသာစကားမှမဟုတ်ဘူးဘယ်ဘာသာစကားမှဆိုသူ့မှာတန်ဖိုးတစ်ခုရှိရင်ရင်းမှုအရာရောအတုံးဝင်မှုအရာရောဒါကြောင့်ကျမကစဉ်းစားတယ်ခလေးတယောက်ဟာရှိပြီးသားဘာသာစကားလည်းဖြစ်တယ်ကိုမိခင်ဘာသာစကားလည်းဖြစ်တယ်ဆိုရင်ဒီဘာသာစကားကိုဆက်ပြီးတော့ထိန်းဖို့တာဝန်ရှိတယ်လို့ကိုကျမကထင်တယ်တော့လူအနေနဲ့ပေါ့နော်လူတယောက်ချင်းစီအနေနဲ့ရောနောက်တစ်ခါဒီနေရာမှာရောက်နေတဲ့အတွက်ကြောင့်မလို့အင်္ဂလိပ်စကားဆိုတာကသူတို့ရဲ့ဒီပထမဘာသာစကားမိခင်ဘာသာစကားဖြစ်တယ်ဆိုရင်ကျမတို့ရဲ့ဘာသာစကားဟာဒုတိယဘာသာစကားဘာဖြစ်လို့မဖြစ်နိုင်ရမှာလဲပေါ့နောက်တစ်ခါဒီဝရောက်လို့ပညာရေးစနစ်ကိုလေ့လာကြည့်တဲ့အခါကျတော့လေအတန်းကြီးလာတာနဲ့အပြာကလေးတွေဟာဟိုသူတို့ကတော့ second language လို့ခေါ်တဲ့ဒုတိယဘာသာစကားတစ်ခုယူကိုယူရတယ်အခုလိုအချိန်မှာကဒီကဘာကြီးကပို့ပြီးတော့ဟိုတိုးတက်လာတာနဲ့အပြာဘာသာစကားရဲ့အသုံးပြုမှုကပိုများလာတယ်ဥပမာအခုကျမအလုပ်လုပ်ခဲ့တဲ့ကျောင်းဆိုလို့ရှိရင်ကျမတို့ဒါဘာသာစကားကျောင်းလို့ခေါ်မှာပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်တန်တမန်တွေကိုဒီတူတွားမြင့်နိုင်ငံနဲ့တက်ဆိုင်ရာဘာသာစကားတွေသင်ရတယ်အဲ့ဒီလိုဒီဘာသာစကားကိုတတ်ထားလို့ရှိရင်သူတို့ယူဆတာကအဲ့ဒီနိုင်ငံမှာအလုပ်လုပ်တဲ့အခါမှာဒီလူလူတို့နဲ့ပို့ပြီးတော့ဆက်ဆံရေးရောအစိုးရနဲ့ဆက်ဆံရေးမှာပို့ပြီးရင်းနှီးပွင့်တယ်ပို့ပြီးတော့နားလည်တယ်နော်တယောက်နဲ့တယောက်ပို့ပြီးတော့ထိတွေ့တယ်လို့ထင်တယ်ဒါဟာငြိမ်းချမ်းရေးကိုလည်းဥတည်တယ်နော်တယောက်နဲ့တယောက်နဲ့မိဖြစ်ဆွေဖြစ်လဲပို့ဖြစ်တယ်ဒါကတပိုင်းပေါ့နော်ကျမဒီမှာဘာသာစကားကျောင်းဖွင့်ပေးတယ်ဆိုတာကလေဒီမှာရှိတဲ့ဒီဗမာလူမျိုးမိသားမိဘတွေရဲ့ကလေးတွေကဒီနိုင်ငံမှာမွေးတဲ့ကလေးအများစုရောမြန်မာနိုင်ငံမှာနေခဲ့ပြီးကမှဒီဘက်ကိုပြောင်းလာတဲ့ကလေးတွေရောတချို့ကဗမာစကားကိုမပြောက်သွားခြင်းဘူးတချို့ကဗမာစကားတတ်ခြင်းတယ်အခုလိုအချိန်မှာပိုတတ်ခြင်းလာတယ်ဘာဖြစ်လို့လဲဆိုတော့ဒီမြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးတွေကိုဖွင့်လင်းလာတဲ့အခါမှာသူတို့ကမြန်မာလူမျိုးဖြစ်တဲ့အတွက်တချို့မြန်မာပြည်မှာခုတ်တိုင်းပြည်အတွက်ပြန်အလုပ်လုပ်လို့ရှိရင်သူတို့ရဲ့ဘာသာစကားတတ်တဲ့အတွက်ပုံပြီးထိထိရောက်ရောက်နေစေတနာပါပါနဲ့ပို့လို့နိုင်မယ်လို့ကလေးတွေကိုယုံကြည်အောင်လေကျမကပြောတယ်။ဒါကြောင့်ကျမကစနေနေ့တိုင်းအဲ့ဒီပြည်တန်းကိုကျမဒီပရဟိတအနေနဲ့ပေါ့နော်လုပ်ပေးနေတာ။ဘာဖြစ်လို့လဲဆိုတော့ဘာသာစကားတစ်ခုပို့တတ်လို့တံပိုးရှိတယ်အသုံးကျတယ်ပဲရှိတယ်အသုံးမဝင်ဘူးဆိုတာလုံးဝမရှိပါဘူး။အထူးသဖြင့်ကိုမိခင်ဘာသာစကားကိုပြပမှနေရင်တတ်တဲ့အတွက်ကြောင့်လို့ကိုနိုင်ငံအတွက်ပို့ပြီးအလုပ်လုပ်နိုင်မယ်လို့ယုံကြည်ဖို့အတွက်ကလေးတွေကိုလည်းလမ်းညွှန်ဖို့လိုတယ်ပြောပြဖို့လိုတယ် အဲ့လိုထင်ပါရှင
်ဟုတ်ကဲ့မမင်းငယ်ဖြစ်ကြပေးတာကျေးဇူးတင်ပါတယ်ရှင်ဒီလိုမျိုးတော်တော်ရှင်တွေက VOA ကိုစထည့်ပြီးမေးမြန်းလာတဲ့မိကွန်းတွေကိုတော့ကျမတို့အလင်းတင်ရင်တင်တယ်လို့သက်ဆိုင်ရာပုံကိုယ်ရေးစီကိုဆက်သွဲပြီးတော့ကျမတို့အတက်နိုင်ဆုံးမေးပေးပါမယ်နော်တော်တော်ရှင်တွေရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့မဖော်ပြပေးခင်မှာအခုတော့တော်တော်ရှင်တွေကိုနောက်တိုင်းဒီလေးတုံးနဲ့ဖြောပြပေးခြင်းပါတယ်ဒီဘက်တော့တောက်ကြနေကပဲ American ပြည်အောင်စုရဲ့ 4th of July လွတ်လပ်ရေးနေ့အမှတ်တရအဖြစ်နဲ့ American ပြည်အောင်စုနဲ့ပတ်သက်ပြီးတော့ရေးသားဆက်ဆူထားတဲ့သတင်းလေးတစ်ပုဒ်ထုတ်လွှင့်ပေးမယ်လို့စိတ်ကူးထားတာပါဒီသတင်းလေးကတော့ American ပြည်အောင်စုမှာမိသားစုဘဝဘယ်လိုမျိုးပိုင်ဆိုင်ထားကြသလဲပြီးတော့စူးစမ်းရင်ဘာမှမဖြစ်နိုင်နဲ့ဆိုတဲ့ American Dream American အိမ်မက်တွေအကြောင်းရေးသားဖွဲ့ဆိုထားတဲ့သတင်းပဲဖြစ်ပါတယ်ဒီတော့ဒီလိုမျိုးအမေရိကအကြောင်းဖွဲ့ဆိုထားတဲ့သတင်းတွေကဒီသတင်းသစ်လေးဒီနှစ်ပိုင်းတွေမှာထွက်ထားတဲ့သတင်းလေးဖြစ်တဲ့ Made in America ဆိုတဲ့သတင်းလေးကိုရွေးချက်ထားပါတယ်နော်နာမည်ကျော် rapper တွေဖြစ်တဲ့ Jay-Z နဲ့ Kanye West တို့ rap ဖက်စီဆိုတာ Sweet King Martin Sweet Queen Coretta Sweet Brother Malcolm Sweet Queen Betty Mother Mary, sweet Father Joseph, sweet Jesus, we made it in America, sweet baby Jesus, ooh, ooh, ooh. Oh sweet baby Jesus, we made it in America, sweet baby Jesus, ooh, ooh. Oh sweet baby Jesus. Made it in America. I told my mama I was on the come up. She said you going to school, I give you a summer. Then she met no ID and gave me his number. 10 years later, she driving a Hummer. Niggas hustle every day for a beat from Ye. What I do? Turn around, get them beats to J. And I'm rapping on the beats they was supposed to buy. I guess I'm getting high on my own supply. Downtown mixing fabrics, trying to find the magic. Started a little blog just to get some traffic. Old folks will tell you not to play in traffic. A million hits and the web crashes. Damn, South Park had them all laughing. Now all my niggas designing and we all swagging. Ignore the critics just to say we did it. This ain't no fashion show, motherfucker, we living. Sweet King Martin, sweet Queen Coretta, sweet Brother Malcolm, sweet Queen Betty. Mother Mary, sweet Father Joseph, sweet Jesus, we made it in America, sweet baby Jesus. Jay-Z နဲ့ Kanye West rap ဖက်တည်ဆူထားတဲ့ Made in America ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာသတင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဖြောပြပေးသွားအောင်မှာဖြစ်ပါတယ်ရှင်။အတော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်။ရခိုင်ပြည်နယ်ကအတော်ရရှင်ကတော့တရားဥပဒေစိုးမိုးစေခြင်းလို့ပြည်သူတို့စာရေးလိုက်ရပါတယ်။ဆိုပြီးတော့လိုင်စင်မဲ့ကားတွေဖမ်းဆီးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတာပါ။အရှိတောင်အာရှမှာတည်ရှိတဲ့အခုမြန်မာနိုင်ငံကဖွံ့ဖြိုးတိုးတက်လာနေတဲ့နိုင်ငံဖြစ်သလိုနိုင်ငံတွင်းမှာလည်းတဘာဝတယံဇာတာတွေကတခြားအာရှနိုင်ငံတွေထက်တောင်မှပြည်စုံကျွယ်ဝတဲ့နိုင်ငံဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့မြန်မာတိုင်းရင်းသားတွေခုံယူဝင့်ကြွားပီတိဝေဖြာရတာပါဒါမှလည်းတရားဥပဒေစိုးမိုးရေးအခန်းကဏ္ဍမှာတော့မာရွေးနဲ့ဆုံးဖြတ်ချက်တွေလောက်ကိုင်းချက်တွေကြောင့်နိုင်ငံတော်ရဲ့တည်ငြိမ်အေးချမ်းသာရမှုတွေအတွက်အနောက်ရှေ့အဟန့်အတားဖြစ်ရပြီးတော့တိုင်းသူပြည်သားတွေလည်းအရှက်ရစေပါတယ်ဆိုပြီးတော့ဒီတော်ရရှင်ကဘယ်လိုနေရာမှာတရားဥပဒေစိုးမိုးမှုရောနေနေတာကိုထောက်ပြထားလဲကြည့်ရအောင်ပါနော
်မြန်မာနိုင်ငံတွင်းကိုတွင်းနေတဲ့ကားတွေဟာလိုင်စင်နဲ့တင်သွင်းခွင့်ရှိတယ်လို့လိုင်စင်မဲ့ကားတွေလည်းတင်သွင်းနေပါတယ်ဒါပေမဲ့ရခိုင်ပြည်နယ်စစ်တွေမြို့တစ်ခုထဲမှာလည်း3ရက်6လ2014ခုနှစ်မှာစတင်ပြီးလိုက်စင်မဲ့ကားတွေကိုလိုက်လံဖမ်းဆီးနေရမှာဥပဒေကိုလေးစားလိုက်နာသူတူအနေနဲ့ဝေခွဲမရဖြစ်နေရပါတယ်။တရားဥပဒေဆိုတာနေရာကွက်ပြီးတော့ထုတ်ပြန်ဆောင်ရွက်လို့ရပါသလားခင်ဗျာ။လိုက်စင်မဲ့ကားတွေဟာမြန်မာနိုင်ငံအတွင်းပြည်နယ်တိုင်း14ခုနဲ့ရခိုင်ပြည်နယ်တစ်ခုထဲသာရှိတာမဟုတ်ပါဘူး။ဥပဒေအတိုင်းဆောင်ရွက်မယ်ဆိုရင်တခြားနေရာမှာလည်းဖမ်းဆီးသင့်ပါတယ်။ဒီလိုမညီမျှတဲ့နိုင်ငံတွင်းမှာကျင့်သုံးနေတဲ့ဥပဒေကိုရှက်မိပါတယ်။အဲ့ဒီလိုပြုလို့ဆောင်ရွက်နေကြဟာဘက်လိုက်တော့ဥပဒေဓမ္မမဟုတ်ဂုံတိတ်ခါမဲတဲ့ဥပဒေဖြစ်မှတ်ယူထင်မြင်ယူဆမိပါတယ်။အဲ့ဒါကြောင့်ဥပဒေတာဝန်ရှိသူတွေအနေနဲ့ပြန်လဲပြီးတော့စီစစ်ဆောင်ရွက်တင်မှာကြောင်းအပြုသဘောနဲ့တင်ပြအပ်ပါတယ်ခင်ဗျာ
။တရားဥပဒေအတိုင်းလိုင်စင်မဲ့အကားတွေကို ဖမ်းဆီးတာဆိုပေမဲ့လည်းဘာဖြစ်လို့တနေရာတဲကိုကွက်ပြီးတော့အဲ့ဒီတရားဥပဒေကအစိုးမိုးတည်မြဲနေရတာပါလေဒါကဗလိုက်မှုရှိတဲ့ဥပဒေမဟုတ်ပါဘူးလားဆိုပြီးတော့တော်ရရှင်တယောက်မေးခွန်းထုတ်ပြီးတော့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့မေးမြန်းလာတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာပဲရက်ချင်ပါတယ်နော်အခုတော့တော်ရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်ဗီဒီယိုကတည်လက်ဆောင်ပေးကြပါတယ်ရှင်အစိုးရအမျိုးသမီးလေးတွေဖြစ်တဲ့ချမ်းချမ်းဇန်နူးနဲ့အိုင်ရင်းစင်မမင်းတို့ပူရဲပြီးတော့တည်ဆူထားတဲ့အချစ်ထက်မကဆိုတဲ့ Day Album နဲ့ကသချင်းနာမည်ကလည်းအချစ်ထက်မကဖြစ်ပါတယ်ရှင်ဒီသချင်းလေးကို view တိချစ်တဲ့တော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော်နားဆင်ကြည့်ပါအောင်ရှင
်မောင်ကပါမြေထဲကြာဆုံးကေကိုစိတ်တွေအချင်းချင်းပြောလေ
ဇန်နူးနဲ့အိုင်ရင်းစင်မမင်းတို့တည်ဆူထားတဲ့အချစ်ထက်မကဆိုတဲ့တဲ့ချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်တဲ့ချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။
မေးတန်နာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ခဲ့ရတာပါ